မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုအောက်တိုဘာလ6ရက်နေ့ကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား100ကျော်တဲ့က8ရောက်ထက်မနည်းရန်ကုန်လေးစိတ်မှာဖမ်းဆီးရခံရတယ်လို့မလေးရှားရောက်မြန်မာအသင်းအဖွဲ့တွေကပြောဆိုကြပါတယ်သူတို့ဟာမလေးရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရဖို့အတွက်စောင့်ဆိုင်းနေတဲ့အချိန်မှာပဲမြန်မာတန်ယုံအစီအစဉ်နဲ့နေရက်ကိုပြန်ပို့ခံရတာလို့လည်းပြောပါတယ်။လက်ရှိမလေးရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရဖို့အတွက်စောင့်ဆိုင်းနေကြတဲ့သူတွေအများအပြားရှိတယ်လို့လည်းမလေးရှားမှာရှိတဲ့မြန်မာအသင်းအဖွဲ့တွေက VOA ကိုပြောပါတယ်။ဒီအကြောင်းသတင်းကိုတော့ကိုအောင်ကတင်ပြပေးပါပါရှင်။
မလေးရှားနိုင်ငံကနေမြန်မာတန်ယုံအစီအစဉ်နဲ့နေရက်ပြန်ရောက်လာတဲ့မြန်မာနိုင်ငံသား150ရဲက6ယောက်ထက်မနည်းကိုစစ်ကောင်စီက၄စိတ်မှပဲဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မလေးရှားရောက်မြန်မာအသင်းဖွဲ့တွေက VOA ကိုပြောပါတယ်ပြန်ပို့ခံရသူတွေထဲမှာစစ်ကောင်စီကအလိုရှိနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတချို့ပါနေပြီးသူတို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီကိုလျှောက်ထားပြီးအကူအညီရဖို့စောင့်ဆိုင်းနေသူတွေဖြစ်တယ်လို့မလေးရှားရောက်မြန်မာအသင်းတွေကပြောပါတယ်သူတို့ကိုနေရက်ပြန်ပို့ဖို့အတွက်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကိုမြန်မာတန်ယုံဘက်ကချဉ်းကပ်ခဲ့တယ်ဆိုပြီးတော့လဲမြန်မာရွှေပြောင်းလုပ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူဇာမောင်က VOA ကိုပြောပါတယ
်ဒီကျမတို့စက်တင်ဘာ2ရက်နေ့ကမြန်မာတန်ယုံကနေပြီးတော့ immigration ဒီမလေးရှား immigration နဲ့တွားရောက်ပြေဆုံးပြီးတော့ဗောနော်သူတို့လူချင်းနဲ့တော့စကားစကားကလိုအပ်နေတယ်ဗောနော် one step ချင်းရင်းဗောအဲ့ဒီချင်းရင်းကိုသူတို့တိတ်လက်သိထိုးပေးရတယ်ချင်းလက်ရှိမှာကျမတို့စီမှာလည်းတနစ်ခွဲလောက်ပဲဆင်းရင်းသွင်းပါဒီရဲ့ဒီ UNHCR ရောက်စောင့်ဆိုင်နေတဲ့ဒီတက္ကသလူရှိတဲ့လူရှိရပါဝါရလေကျွန်တော်တို့သတင်းသိရတယ်ရှင့်
မြန်မာရွှေပြောင်းလုပ်သားများကော်မတီမှစာရင်းတင်ထားတဲ့ CDM လုပ်ထားသူပုံမှန်905ကနဲ့တရားစွဲခံထားရသူကအယောက်တရာဝန်းကျင်ရှိတယ်လို့ဒေါ်သူဇာမောင်ကပြောပါတယ်သူတို့ကိုမြန်မာအဖွဲ့အစည်းတွေအပြင်မလေးရှားအစိုးရကိုဩဇာလွှမ်းမိုးမှုရှိတဲ့ဌာနအဖွဲ့အစည်းတွေကလည်းဝိုင်းပြီးတော့အကူအညီပေးနေတယ်လို့ပြောပါတယ်မလေးရှားနိုင်ငံမှာတတိယနိုင်ငံသွားဖို့ဆောင်ဆိုင်နေကြတဲ့ဒုက္ခသည်လျှောက်ထားသူအများကြီးရှိနေပါတယ်မလေးရှားအစိုးရထဲမှာဝန်ကြီးချုပ်ဦးဆောင်ပြီးမြန်မာဒီမိုကရေစီရေးအတွက်ဆောင်ရွက်နေသူတွေရှိပေမဲ့လူဝင်မှုကြီးကြပ်ရေးဘက်ကတော့လုံခြုံရေးရှုထောင့်ကကြီးပုံရတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ရခိုင်ဒုက္ခသည်များဗဟိုရဲ့ညွန်ကြားရေးမှူးချုပ်ဦးညင်ညီလွင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီမှာဖြစ်တယ်ကြားလက်ရှိအချိန်မှာလည်းနိုင်ငံသားရေးဝန်ကြီးနဲ့ဝန်ကြီးချုပ်ကတော့နိုင်ငံတကာဥပဒေနဲ့နိုင်ငံတကာအမေရိကန်မြန်မာနိုင်ငံမှာအလိုပေါ်ဒီအရသာပြည်တွေကိုတစ်ချိန်တစ်ချက်တာပဲအဲ့ဒါကြီးကသူတို့မချက်ဘူးကြား။နောက်တစ်ခုကဒီမိုကရေစီစိတ်သွင်းပြီးတော့အာဏာသိမ်းတာကိုလည်းသူတို့မချက်ဘူးကြား။ဒါမျိုးဒီလေဝင်ကြီးနဲ့ဒီအထူးကြီးလာဝကပေါ့ဒီလိုပဲဆိုတော့တမျိုးမျိုးကြီးကတမာကြီးကရောက်လာကြတဲ့ကံတရားမဝင်ပြီးတော့သူတို့တွေကဒီတိုင်းကြီးလူဆုံရေးပေါ်အနှောက်အယှက်ပြုနေပေါ့ဗျာဆိုတော့သူတို့ကိုဖမ်းပြီးပြန်ပို့လိုက်တာပဲတောင်းသူမြန်မာတွေရောလည်းဖမ်းတာဖမ်းပို့တာပို့အကုန်လုံးကတာဝန်ယူပေးမယ်ဆိုပြီးတော့သူတို့ကအလုပ်လုပ်နေကြတဲ့အကြောင်းဆက်တယ်ဗျာ
လေစိတ်မှာဖန်စီထင်းသိမ်းခံရသူတွေနဲ့ပတ်သက်ပြီးမြန်မာလူဝင်မှုကြီးကြပ်ရေးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြစ်ကြတာမျိုးမရှိပါဘူးမြန်မာစစ်ကောင်စီဘက်ကလည်းဖန်စီတာနဲ့ပတ်သက်လို့အတည်ပြုတဲ့သတင်းထုတ်ပြန်ချက်တစုံတရာမတွေ့ရပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမလေးရှားနိုင်ငံကိုထိုင်းနယ်ဇက်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများပြားရှိပါတယ်အဲ့ဒီထဲမှာမြန်မာစစ်ကောင်စီကိုတပိတ်မောက်ဖို့အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်သူတွေ905ကနဲ့တရားစွဲခံထားသူတွေစနပြခေါင်းဆောင်တွေပါနေပြီးသူတို့ကိုအကာအကွယ်ပေးဖို့အတွက် UNHCR ကိုတင်ပြထားကြောင်းဦးညင်ကြီးလွင်ကပြောပါတယ်။လေစိတ်မှာဖမ်းဆီးထိန်းသိမ်းခံရသူတွေကိစ္စမှာမလေးရှားနိုင်ငံဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့စစ်ဆေးမှုတွေအားနည်းနေတာကိုမြန်မာအသင်းအဖွဲ့တွေကထောက်ပြကြပါတယ်။စစ်ဆေးတဲ့လုပ်ငန်းတွေကြန့်ကြာနေတာအတွက်လည်းအားမရကြောင်းမလေးရှားရောက်မြန်မာတွေကပြောပါတယ်ခင်ဗျာ။